မြောက်ပိုင်းမဟာမိတ်တိုင်းနာတပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကမြမတက်မတော်အခြေစိုက်စခန်းတစ်ခုနဲ့ပြည်တော်စုလမ်းမပေါ်ကတပ်ဖွဲ့တစ်ခုကိုဒီကနေ့မနက်မှာတပြိုင်တည်းပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့တိုင်းနာတပ်ဖွဲ့ကောင်ဆောင်တွေကပြောပါတယ်။တက်မတော်ကနေတိုင်းနာဒေသအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်အခုလိုမျိုးကြီးတွေဖက်မှာပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းတိုင်းနာလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုမှာအရသာ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခုဆိုမျိုးရင်တွေမှာပါတိုက်ပွဲတွေဖြစ်လာနေတဲ့အပေါ်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်မြမတမတော်အခြေစိုက်တပ်စခန်းတစ်ခုနဲ့ပြည်တော်စုလမ်းမပေါ်မှာရှိတဲ့မြမတမတော်ဖွဲ့တွေကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေဒီကနေ့မနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါဒီမနက်မှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးအခုလိုမြို့ကြီးတွေမှာရှိတဲ့တမတော်စခန်းတွေကိုတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မြောက်ပိုင်းမဟာမိတ်ပြောခွင့်ရ TNL တမ်းမလောင်တပ်ဖွဲ့ပြန်ကြားရေးရာရှိဘူမှုသာအကျော်ကအခုလိုပြောပါတယ်
လေသာပေါ်လူနေရာရှိတယ်ဒီနံပါတ်ကကမ္မလက်ရှိတယ်စံတမလက်ရှိတယ်ဒီခါနေနံပါတ်ကရကနံပါတ်လူကြီးရနေမသိရကြမသိရရှိတယ်ဒီစင်မာနာမည်ရှိတယ်ဒီကပေါ်ကြည့်တဲ့အကြောင်းအရာဒီစမုတ်လိမ့်စားနေတဲ့ပုံပိုင်းကြီးကမြန်မာကမ္ဘာသူရှိတယ်ပြန်လာတယ်အဲဒါမို့ဒီစမုတ်အတင်းတန်းမှာဒီကတော့ဒီကနေဒီကကြိုးမျိုးရှိအောင်လို့ဒီနေရာလေးကိုဒီလိုဆက်ဆောက်ပါလာလာမှာဘောပြန်ပြီးဆက်ကြည့်ဆက်တာ
တမတော်ကနေတိုင်းဒါဒေရအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်ဒေရခံတွေထိခိုက်မှုမရှိအောင်မြို့ကြီးတွေမှာရှိတဲ့တမတော်စခန်းတွေကိုတိုက်ခိုက်တယ်လို့သူကပြောပါတယ်။ဒီမနေ့မှာနတ်ဖက်ကတပ်စခန်း၊ကုခိုင်တပ်စခန်း၊မူဆယ်လမ်းမပေါ်မှာရှိတဲ့နတ်ဖက်လုံနဲ့ရှုခင်းတာနေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်းထိခိုက်မှုတွေကိုအတိမပြုတ်နိုင်သေးဘူးလို့လည်းဘုံမှုသားအိုက်ကျော်ကပြောပါတယ်။နတ်ဖက်ကရဲစခန်းရှေ့ဘက်တောင်ကိုမှတပ်ဆွဲထားတဲ့မြမတမတော်စခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်တပ်တွေကမနေ့9နိုင်ရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ပြီးအပြန်လှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုတွေအရသာနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကတော့မူဆယ်မြို့စေးရုံမှာစေကူတာမှုခံရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအေးမြစ်ကပြောပါတယ
်။အခုလက်ရှိမနေ့ကဒီတွေ့မှုဖြစ်တဲ့နှစ်နေရာလုံးပေါ့။အဲ့ဒီဟာကိုကိုင်အပိုင်ကနဘကစခန်းနဲ့ကိုကိုင်စခန်းအပိုင်။ဒီမှာတော့ကျွန်တော်တို့အဲ့ဒီနဘကအနာမှာတိုက်ပွဲဖြစ်စင်မှာတော့ဟိုအရသာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရလို့မူဆယ်စေးရုံကိုပို့လိုက်တယ်လို့ပြောတယ်။တိုက်ပွဲအစ်ဒီနေရာတော့မနေ့9နာရီလောက်ကပြီးသွားတယ်ပြောတယ
်။ဒါပြင်ကိုကိုင်မြို့ကမြမတမတော်နှိလင်းနှစ်တိုက်ရင်ကိုမဟာမိတ်တပ်တွေဝင်ရောက်တိုက်ခိုက်တဲ့အချိန်တွေကတော့ကိုခိုင်မြုခန် NLD ပါတီကဦးဆိုင်သိမ်းမောင်ကနေခုလိုပြောပါတယ
်။မနေ့ကလည်းကျွန်တော်ကိုခိုင်ပုံဝင်ချိန်မှာလည်းအတန်းကြီးအကုန်ကြားနေရတာစူညာနေတာပဲ။မိုင်ဦးကတနအီနေ့ပတ်လောက်ပဲအဲ့လောက်ပဲရှိတယ်
။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြမတမတော်ဘက်ကသတင်းထုတ်ပြန်စာမျိုးမရှိသေးသလိုတမတော်ဘက်ကအချိန်တွေကိုသိရှိဖို့ကာကွယ်ရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ကိုစူးစမ်းဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူး။ရခိုင်ကလာတွေတုန်းကတောသွင်းဘက်မှာတိုက်ပွဲဖြစ်လေဖြစ်သရှိပေမဲ့အခုဆိုမြို့သွင်းမှာပါတိုက်ပွဲဖြစ်လာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေရတယ်လို့ဦးဆိုင်သိမ်းပုံကဆက်ပြောပါတယ
်။တကယ်ကြီးကဟိုအစ်အတန်သာဖြစ်တဲ့ခါမှာဒီဘက်ကပြစ်လို့ရှိရင်လည်းရွာဘက်ကစိုးရိမ်ရတယ်လေ။ဘိုးဘက်ကပြစ်လို့ရှိရင်လည်းဒီမြို့ဘက်ကလူတွေကစိုးရိမ်ရတယ်လေ။အဲ့လိုဖြစ်နေတာ။
ဒါပြင်တောင်ပိုင်းရှမ်းပြည်သမတော် RCSSSA နဲ့စည်ရေးပฏิပခဖြစ်ပွားနေစေဖြစ်တဲ့ TNLA တမ်းမလောင်တပ်ဖွဲ့ကနေမလ12ရက်နေ့မှာရှမ်းပြည်နယ်နမ်မတူမြို့နယ်ကမိုင်းတက်ရွာ၊နောင်ဆန့်ရွာ၊မောတော်ရွာ၊မောနဲ့ရွာကရှမ်းရွာသား90ကျော်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ရမှာဒီကနေ့မှာပြန်လည်လွတ်မြောက်လာပြီလို့မိုင်းတက်ရွာအုပ်ချုပ်ရေးမှူးဦးကောလီယာကပြောပါတယ်။တမ်းသမတော်အနေနဲ့ကတော့ဒေသတည်ငြိမ်ရေးနဲ့လွတ်လပ်စွာသွားလာရောင်းဝယ်နိုင်ရေးဒေသလုံခြုံရေးအတွက်တန်းတမတော်နဲ့သူပူးပေါင်းဆောင်ရွက်ပေးဖို့ကိစ္စတွေကိုအဓိကထားတွင်းတွင်းဖို့ခေါ်ဆောင်သွားတာဖြစ်ပြီးဒီကနေ့မှနေရက်ကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ TNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကို KIU ကချင်လွတ်လပ်ရေးဖွဲ့တမ်းမလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တို့နဲ့စိုက်ပွဲတွေရက်ဆက်ဆုစုလို့ဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ကိုကဒေသဘက်မှာတောင်းနဲ့ချီတဲ့စစ်ဘေးရှောင်တွေဟာတရုတ်နိုင်ငံနဲ့လာရှူမြို့ဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲတွင်းမှာထိခိုက်ဒေဆုံးမှုတွေလည်းဖြစ်ပွားနေပါတယ်။တိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အရင်ကဆိုတောသွင်းဒေသဘက်မှာဒါမြန်မာတပ်မတော်နဲ့ရင်ဆိုင်တိုက်ခိုက်လာတာရှိနေပေမဲ့လက်ရှိအချိန်မှာတော့မြို့သွင်းဘက်ကဥတီတိုက်ခိုက်လာတဲ့အနေအထားမှာရှိလာပါတယ်ခင်ဗျာ။